ချခိုင်ပြည်နယ်မြောက်ဦးမြို့မှာမကြာသေးခင်ကဖြစ်ပွားခဲ့တဲ့အတိတ်ကြုံအတွင်းလူခုနှစ်ဦးထိသေဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့အဖွဲ့ဝင်၉ဦးပါဝင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကဒီသတင်းမှထဲမှာပဲစတင်စစ်ဆေးတော့မှာပါ။ချခိုင်လွတ်တော်ကဖွဲ့စည်းခဲ့တဲ့စုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့မြောက်ဦးမြို့ကအတိတ်ကြုံကိုနိုင်နေရမှာရဲတပ်ဖွဲ့အနေနဲ့ဥပဒေပေါင်းကျော်ပြီးတော့လှုပ်ဆောင်ခဲ့ခြင်းရှိမရှိကိုအထူးကအာရုံစိုက်ပြီးတော့တလအတွင်းစစ်ဆေးသွားဖို့ရည်ရွယ်ထားကြောင်းလဲစုံစမ်းရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်မမင်းမြင့်ခိုင်ကပြောပြပေးပါမယ်။
ရခိုင်ပြည်နယ်လွတ်တော်ကဖွဲ့စည်းပေးထားတဲ့မြောက်ဦးဖြစ်စဉ်စုံစမ်းစစ်ဆေးရေးအဖွဲ့ဟာအခုဇန်နဝါရီလကုန်ကစပြီးမြောက်ဦးအဓိကရုံးဖြစ်စဉ်ကိုစတင်စုံစမ်းစစ်ဆေးတော့မှာဖြစ်ပါတယ်။မြောက်ဦးအဓိကရုံးမှာပါဝင်တဲ့စံနှပြသူတွေရောရဲတပ်ဖွဲ့ပါနှစ်ဖက်စလုံးကိုစုံစမ်းစစ်ဆေးတော့မှာဖြစ်ပြီးရဲတပ်ဖွဲ့အနေနဲ့လူစုလူဝေးဖြိုခွဲရမှာဥပဒေပေါင်းကျော်ပြီးလုပ်ခဲ့သလားဆိုတာကိုတေချာစုံစမ်းစစ်ဆေးတော့မယ်လို့မြောက်ဦးဖြစ်စဉ်တီးခြားစုံစမ်းစစ်ဆေးရေးအဖွဲ့အတွင်းရေးမှူးဦးတာထွန်းစိန်ကပြောပါတယ်
။ဒီဖြစ်စဉ်ထဲမှာရဲဖက်ကကြတော့ဒီအဓိကယုံကိုနှိမ့်နေတဲ့အခါမှာသူတို့အဓိကယုံနှိမ့်နေပုံစံအတိုင်းအဆက်ဆက်လုပ်ခဲ့သလားသို့မဟုတ်ပဲသူတို့ကဒီအဆက်ဆက်မဟုတ်ပဲတော့နော်စိတ်အလိုကိုလိုက်ပြီးတော့ဥပဒေနည်းဥပဒေကိုကျော်ပြီးလုပ်တာရှိခဲ့သလားဒီလိုမျိုးရှိခဲ့ရင်တော့ကျွန်တော်တို့ကဒါကိုဥပဒေနည်းဥပဒေဘောင်ကိုကျော်နေပြီဒီလိုမျိုးမလုပ်သင့်ဘူးဆိုတာကိုထောက်ပြီးတော့ကျွန်တော်တို့ဒီပြောရမှာဖြစ်တယ်။အဲဒါကြောင့်မို့ကျွန်တော်တို့နှစ်ဦးနှစ်ဖက်ကိုဒီဖက်ကမှားခဲ့လို့ရှိရင်လည်းဒီဖက်ကလူတွေကိုအရင်ယူရမလို့ဟိုဖက်ကမှားခဲ့လို့ရှိရင်လည်းဟိုဖက်ကလူတွေကိုဥပဒေလေးဥပဒေနဲ့အညီအရင်ယူဖို့အတွက်အဲကျွန်တော်တို့ဒီကော်မတီကိုဖွဲ့စည်းရတာဖြစ်ပါတယ်။
မြောက်ဦးအဓိကရုံးကိုအပြစ်သက်စုံစမ်းစစ်ဆေးဖို့တလအတွင်းအပြစ်သက်လှုပ်ဆောင်တော်မှာဖြစ်ပြီးရခိုင်ပြည်နယ်လွတ်တော်ဥက္ကဋ္ဌထံအစီရင်ခံစာတင်ပြတော်မယ်လို့ဦးတာထွန်းစိန်ကအခုလိုပြောပါတယ်
။အကော်မရှင်ကတော့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကအစီရင်ခံစာရေးရမှာပေါ့နော်။အစီရင်ခံစာရေးတဲ့နေရာမှာလဲကျွန်တော်တို့ကဥပဒေနည်းဥပဒေအတိုင်းဘောင်တွေကနေပြီးတော့ရေးမှာပေါ့နော်။အဲဒီဘောင်တွေကရလာတဲ့အချက်လက်တွေကိုကျွန်တော်တို့လွတ်တော်ဥက္ကဋ္ဌတင်ပြ။လွတ်တော်ဥက္ကဋ္ဌကတခါလွတ်တော်မှာချပြလွတ်တော်မှာရှားပြပြီးမှဒါကိုလွတ်တော်ရဲ့ဥပဒေနေဥပဒေတွေနဲ့အညီဝန်ကြီးချုပ်စီကိုပို့ရမလားသမဒစီကိုများပို့ရမလားဆိုတော့လွတ်တော်ဥက္ကဋ္ဌကလည်းဆုံးဖြတ်ပါလိမ့်မယ
်။မြောက်ဦးအဓိကရုံးဖြစ်စဉ်ကိုစုံစမ်းစစ်ဆေးဖို့ရခိုင်ပြည်နယ်လွတ်တော်ကအဖွဲ့ဝင်၉ဦးပါဝင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကိုဇန်နဝါရီ29ရက်နေ့ကမဲခွဲဆုံးဖြတ်အတည်ပြုပြီးဖွဲ့စည်းပေးခဲ့တာပါ။မြောက်ဦးဖြစ်စဉ်စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းဖို့မဲခွဲဆုံးဖြတ်ရမှာတမရော်သားကိုယ်စားလှယ်တွေနဲ့ NLD ပါတီကလွတ်တော်ကိုယ်စားလှယ်တွေအများစုကကန့်ကွက်ခဲ့ကြတာပါမြောက်ဦးအဓိကရုံးဖြစ်စဉ်ကိုစုံစမ်းစစ်ဆေးဖို့ဆိုတာဟာပြည်နယ်လွတ်တော်တစ်ခုရဲ့ဆုံးဖြတ်လို့ရတဲ့ကိစ္စမဟုတ်ဘူးလို့ရခိုင်ပြည်နယ်ရဲတပ်ဖွဲ့မှူးယုံကရဲအရာရှိတဦးကတော့ပြောပါတယ
်စစ်တဲစီးတဲ့ဆိုတာတရားဝင်ကြီးမဝင်ဘူးဒါကတို့ရခိုင်လွတ်တော်အနေနဲ့ဆုံးဖြတ်တဲ့သဘောပဲရှိသေးတာဟုတ်သူတို့ပြောစလွတ်တော်ဆိုရှိပါသေးတယ်ခင်ဗျ။မျိုးသားလွတ်တော်ဆိုရှိပါသေးတယ်။သူတို့လည်းစင်နဲ့တင်ပြပြီးတော့ဆောင်ရွက်လို့ရမှာပါ။ရတဲ့ဘက်အနေနဲ့ဒီလေဝန်ကြီးထားရတဲ့ဒီမနေ့ကရတဲ့ဖွဲ့လို့ရညချက်အရာပဲဆက်ပြီးဆောင်ရွက်သွားမှာဖြစ်ပါတယ်ခင်ဗျ
။ဇန်နဝါရီ16ရက်နေ့ကရခိုင်ပြည်နယ်မြောက်ဦးမြို့ကနန်းရကုန်းမှာရခိုင်ဗရင်နိုင်ငံတော်အချုပ်အခြာအာဏာကျဆုံးတဲ့233နှစ်မြောက်အထိမ်းအမှတ်အခမ်းအနားကိုအာဏာပိုင်တွေကပိတ်ပင်ခဲ့တာကြောင့်လူထုကဆန္ဒဖော်ထုတ်တဲ့အပေါ်ရဲတပ်ဖွဲ့ကတနက်နေ့ပြစ်ခတ်ပြီးလူစုလူဝေးဖြိုခွင်းခဲ့တာပါ။အဲ့ဒီဖြစ်စဉ်မှာလူခုနှစ်ဦးသေဆုံးခဲ့ပြီးဒဏ်ရာရသူ12ဦးရှိခဲ့ပါတယ်။မြောက်ဦးအဓိကရုံးဖြစ်စဉ်နဲ့ဆက်ဆက်ပြီးအမ်းမြုံနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာကိုဝေဟင်အောင်တို့ကိုနိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှန်905ခါခွေမတရားသိမ်းဆက်သွယ်မှုပုံမှန်ဆက်ခွန်တစ်တွေနဲ့တရားစွဲဆိုဖမ်းဆီးထားပါတယ်။မြောက်ဦးအဓိကရုံးမှာပါဝင်ခဲ့သူ10ဦးကိုတော့အများပြည်သူပိုင်ပြည်စည်းဖြတ်စည်းမှုပုံမှန်6တစ်နဲ့တရားစွဲဆိုထားပြီးထွက်ပြေးနေတဲ့၄ဦးကိုတော့တရားခံပြီးအနေနဲ့တရားရုံးမှာဆွဲချက်တင်သွားမှာဖြစ်တယ်လို့ရဲတပ်ဖွဲ့ဘက်ကပြောဆိုထားပါတယ်ရှင်။